Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်တန်လာနေမေလ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းမီတာ31 32 51နဲ့လိုင်းမီတာ190တို့ကနေစတင်အစံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြေညာပေးပါဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့ဒေသမှုအများဆုံးနိုင်ငံဖြစ်ပြီးတော့ကူးစက်သူဥယျာဉ်တသန်းခွဲနီးပါးနဲ့ဒေသုံးသူ 89,000 နီးပါးရှိနေပါသေး။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတဖြည်းဖြည်းဆက်တိုးနေပြီးတော့အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 2.6 သန်းကျော်ရှိပြီးတော့ဒေသုံးသူ 3,100 ကျော်ရှိသွားပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့လေးလာတွေ့ရှိချက်အရဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမြန်ကင်တွေဆောင်ရွက်တာတွေကိုမလုပ်ဘူးဆိုရင်လူသန်း150လောက်ဗိုင်းရပ်စ်ကူးစက်ခံရနိုင်ပြီးတော့အာဖရိကတိုက်မှာလူ3,000,000ခွဲလောက်လည်းသေဆုံးနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ဥရောပဘက်မှာတော့ရုရှားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ9,800ကျော်ရှိတာကြောင့်အခုဆိုရင်ရုရှားမှာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ28,000ကျော်သွားပြီဖြစ်ပါတယ်။မနေ့ကရောဂါကူးစက်ခံသူ9,200ကျော်ရှိခဲ့ပြီးပြီးခဲ့24နာရီအတွင်းနောက်ထပ်သေဆုံးသူ94ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာ2,600ကျော်သွားပြီလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာတော့နေ့စဉ်လူသေဆုံးမှုနှုန်းဟာတရားအောက်ကိုရောက်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့မတ်လလယ်ကလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့တားမြစ်လိုက်ခြင်းကစပြီးတော့ပထမဆုံးအကြိမ်သေဆုံးမှုနှုန်းတရားအောက်ကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာဖြစ်နေတဲ့ပြည်ပခါကကုလသမဂ္ဂလုံခြုံရေးကောင်စီမှရှိတဲ့ဥရောပနိုင်ငံတွေကြားသဘောထားတွေကွဲစီခဲ့ပါတယ်အခုလိုကာယရောဂါဖြစ်နေစဉ်အတွင်းပြည်ပခါတွေဖြစ်နေတဲ့ဒေသတွေမှာအပြည့်ရစဲရေးနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှရှိတဲ့ဥရောပနိုင်ငံတွေကြားသဘောထားတွေကွဲကြဲကြတာပါ။ကမ္ဘာတစ်ဝှမ်းကိုဗစ် -19 ကာယရောဂါနဲ့ရင်ဆိုင်ရုန်းကန်နေရတာကြောင့်အာဖဂန်နဲ့ယေမန်လိုနိုင်ငံတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုလုံခြုံရေးကောင်စီမှချမှတ်နိုင်ဖို့အတွက်အမေရိကန်နဲ့တရုတ်နိုင်ငံကြားမှာအပေးယူညှိနှိုင်းမှုတွေလုပ်ဖို့ပြင်သစ်ကလွန်ခဲ့တဲ့နှစ်လအတွင်းမှာချိုးပန်းနေခဲ့တာပါ။ပြင်သစ်ကတူနီးရှားနိုင်ငံနဲ့ပေါင်းပြီးတော့ဆုံးဖြတ်ချက်မူကြမ်းတရက်ကိုရေးဆွဲဖို့ချိုးပန်းနေချိန်မှာပဲတစ်ဖက်မှာတော့ဂျာမနီကလည်းအက်စတိုးနီးယားနိုင်ငံကပေါင်းပြီးတော့နောက်ထပ်ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုရေးဆွဲပြီးအဲဒီထဲမှာအမေရိကန်အစိုးရကိုပြေးရာပြေးချောင်းဆွေးနွေးဖို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းဥက္ကဋ္ဌအန်တိုနီယိုဂူတာရက်စ်ဦးဆောင်ပြီးတော့ကမ္ဘာတစ်ဝှမ်းကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအပြည့်ရပ်ပြီးငြိမ်းချမ်းရေးဖော်ဆောင်ဖို့ပြောနေပေမဲ့လည်းအာဖဂန်၊လီဗီးယားနဲ့ယေမန်နိုင်ငံတွေမှာဗိုင်းရပ်စ်ကူးစက်မှုတွေရှိနေတဲ့ကြားမှာပဲအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေဆက်ပြီးတော့ဖြစ်နေတာပါခင်ဗျာ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကကိုဗစ် -19 ကာယရောဂါနဲ့ပတ်သက်ပြီးလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံလေးကိုရည်ရွယ်ပြီးတော့ဝေဖန်ပြောကြားလိုက်ပါတယ်
။ More than anything, this pandemic has fully finally torn back the curtain on the idea that so many
ဒီကာယရောဂါကခေါင်းဆောင်လုပ်တဲ့သူတွေတော်များများဟာသူတို့အလုပ်သူတို့နားလည်သဘောပေါက်ကြတယ်ဆိုတဲ့ထင်ထင်ယူဆချက်တွေကိုလုံးဝခွာခြားပစ်လိုက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့လည်းဟန်ဆောင်ပန်ဆောင်နဲ့တောင်သူတို့မှာတာဝန်ရှိတယ်ဆိုတာကိုမပြောနိုင်တဲ့အဖြစ်မျိုးနဲ့ကြုံကြရတယ်လို့သမ္မတဟောင်းအိုဘားမားကအွန်လိုင်းကမိန့်ခွန်းထဲမှာပြောဆိုလိုက်တာပါ။စနေနေ့တုန်းကအမေရိကန်မှာရှိတဲ့လူမဲတွေအများစုတက်တဲ့တက္ကသိုလ်ရဲ့ဝန်ထမ်းသမီးအခမ်းအနားကိုအင်တာနက်ကနေမိန့်ခွန်းပြောကြားခဲ့တဲ့အတွက်မှာသမ္မတဟောင်းအိုဘားမားကအဲ့လိုဝေဖန်သွားခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ရဲ့နာမည်ကိုတော့ထည့်မပြောသွားခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသမ္မတဟောင်းအိုဘားမားကလက်ရှိသမ္မတထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိုင်တွယ်ဆောင်ရွက်ပုံလေးဟာဗျံမတော်နဲ့ကတောင်းကနေနိုင်လို့လည်းလို့ဝေဖန်ခဲ့ပါသေးတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းလွန်ပင်လယ်ပြင်ထဲမှာအာသာလို့နာမည်ပေးထားတဲ့ဥပိုင်းမုန်တိုင်းတစ်ခုဖြစ်ပေါ်နေပါတယ်။အခုမုန်တိုင်းနဲ့ပါဆိုရင်အတ္လန္တိတ်သမုဒ္ဒရာအတွင်းဟာရီကိန်းမုန်တိုင်းရာသီစတင်တဲ့ဇွန်လ1ရက်နေ့မတိုင်ခင်တရုတ်ဝင်နာမည်ပေးထားတဲ့အင်အားပြည့်မုန်တိုင်းတွေဖြစ်ပေါ်နေတာ6နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။မိုင်အာမီမှာရှိတဲ့အမေရိကန်မြို့သားဟာရီကိန်းဌာနကတော့မြောက်ကယ်ရိုလိုင်းနားပြည်နယ်အော်ဒါဘန့်စ်ဒေသအတွက်ဒေသစံတော်ချိန်ဒီနေ့မနက်9နာရီကမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။မုန်တိုင်းဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိတ်ဟက်ဒရက်စ်အငူနဲ့အနောက်တောင်ဘက်မိုင်380အကွာကိုဗဟိုပြုပြီးတော့လေတိုင်နှုန်းကတနာရီကိုမိုင်40ရှိတယ်လို့ပြောပါတယ်။မုန်တိုင်းဟာအရှေ့မြောက်ဘက်ကိုတနာရီ9မိုင်လုံးနဲ့ရွေ့ရှားနေပြီးတော့ဖလော်ရီဒါ၊ဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားကမ်းလွန်ပင်လယ်ပြင်ကနေတိုက်ခတ်ပြီးတော့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတနင်္လာနေ့မှဝင်ရောက်မယ်လို့ပြောပါတယ်ခင်ဗျာ။
ဆန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညာဘိုင်းဒိုမီတာ32 kHz 9383ညာဘိုင်းဒိုမီတာ51 kHz 9885တို့အပြင် စနေတင်းတွေမှာ silent meter 190 kHz 5.5 တော့ကနေထုတ်လွှင့်နေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအမသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တင်လေထဲမှာသတင်းပတ်များစွာတင်နေမျိုးနေပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကကယ်တင်ပြီးဘာရှန်ချာကျွန်းကိုပို့ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုခေါက်ဆစ်စစ်စားခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတွေစီရွှေ့ပြောင်းပေးဖို့ကုလသမဂ္ဂအကြံဉာဏ်မှုချုပ်ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကူးစက်မှုအတိပြုခဲ့ပြီးတဲ့နောက်ဆိုဝီအင်းကြီးမှာပဲကုလသမဂ္ဂအကြံဉာဏ်မှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပန်ကြားချက်ထွက်ပေါ်လာတာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး EK Abdul Momen Si ကိုမေလ14ရက်ရက်စွဲနဲ့ပေးပို့တဲ့စာမှာပြည်လေတဲ့ကကဲတင်ထားတဲ့လူရင်းကြ308ယောက်ကိုကိုဗစ် -19 ရောဂါခင်းရှင်းအောင်တိကျခွဲခံထားရတဲ့ကာလအပြီးမှာဒုက္ခသည်တွေအဖြစ်ကာကွယ်ပေးတဲ့လူရည်ထားကြောင်း AFP သတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကတော့ကုလသမဂ္ဂအတင်းမှုချုပ်ရဲ့စာကိုလက်ခံရရှိမထားသေးကြောင်းပြောဆိုခဲ့သလိုဆိုရင်ပူပန်တဲ့နိုင်ငံတွေအနေနဲ့ဒုက္ခသည်တွေကိုခေါ်ထားကြဖို့ဒါမှမဟုတ်ရင်လည်းဒုက္ခသည်တွေနေရာပြင်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးဖို့ပြောဆိုခဲ့ရပါ။ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတော့မိလာအစိုးပိုင်းမှာပြည်လေတွေကကယ်ဆယ်ခဲ့တဲ့လူရင်းကြတွေမှာကိုဗစ် -19 ကူးစက်မှုအန္တရာယ်ရှိနိုင်တယ်ဆိုပြီးဒုက္ခသည်စခန်းတွေကိုမပို့ဘဲဗာရှန်ချာကျွန်းကိုပို့ခဲ့တာပါ။ဒုက္ခသည်တွေနေရာပြင်ရေးအစီအစဉ်တွေအကောင့်ထဲမဖို့နိုင်ပြီးခင်မှာလူရင်းကြဒုက္ခသည်တသိန်းလောက်ကိုဗာရှန်ချာကျွန်းမှာပြောင်းရွှေ့နေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ကစပြီးတော့စီစဉ်ခဲ့ပြီးမြင်ကြီးကြီးရရှင်းမှုတွေအပေါင်းအဝင်မှုတုံရာဒီမှာရသည့်ဥဒ္ဓကျန်းတဲ့တဲ့ခံရနိုင်တဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါသေးတယ်။2019ခုနှစ်မှာတော့ရခိုင်ပြည်နယ်မှာအစားရင်းကြအစိုးရအုပ်စုကိုမြန်မာစစ်တပ်ကလိုက်လံနေပြီးရှင်းလင်းခဲ့ရတာကနေတိုင်းနဲ့ချီတဲ့လူဟင်ကြတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိတ်ချောင်ခဲ့ရတာပါမြန်မာအစိုးရကတော့လူဟင်ကြဆိုတဲ့အသုံးအနှုန်းကိုလက်မခံမိနဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံမယ်လို့ပြောဆိုထားပါတယ်ရှင်တရုတ်နိုင်ငံမှာဒီကနေ့တနင်္လာနေ့ကိုဗစ် -19 အတည်ပြုလူနာသေ9ယောက်ရှိတယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကကြေညာပါတယ်။9ဦးထဲက2ဦးကပြည်ပကကူးစက်မှုဖြစ်ပြီးကျန်3ဦးကကူးစက်မှုလို့မြင်မာရလို့သတ်မှတ်ထားတဲ့နိုင်ငံအရှေ့မြောက်ပိုင်းဂျီလင်းပြည်နယ်ကဖြစ်ပါတယ်။ဒီဒေသမှာရောဂါထင်းချုပ်ကကွယ်ရေးစည်းကမ်းတွေတင်းကျပ်ထားတယ်လို့လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖို့တရက်ကိုတအိမ်တောင်လူတဦးသာအပြင်ထွက်ခွင့်ပေးထားကြောင်းသက်ဆိုင်ရာပြည်နယ်ဝီချက်ဆာမျက်နှာမှာဖော်ပြထားပါတယ်။ပြည်နယ်ရင်းနေထိုင်သူတွေကိုမလိုအပ်တဲ့ခရီးမထွက်ဖို့တမ်းမြှင့်ထားပြီးမဖြစ်မနေခရီးသွားဖို့လိုအပ်သူတွေဟာ48နာရီအတွင်းမှာစစ်ဆေးထားတဲ့ COVID-19 ကင်းရှင်းကြောင်းထောက်ခံချက်လက်မှတ်ပြရမှာဖြစ်ပါတယ်။တခြားခရီးစဉ်တွေကိုလည်းပြည်ကျတဲ့ပုံထူးနေကစပြီးတော့ရပ်ဆိုင်းထားတာပါ။တရုတ်နိုင်ငံမှာစုစုပေါင်းယောဂကုသခံရသူ 12,000 ကျော်နဲ့တည်ဆုံးသူ 4,634 ယောက်ရှိပါတယ်။တရုတ်နိုင်ငံနဲ့ COVID-19 ယောဂဒုတိယအကြိမ်တကြောပြန်ကူးစက်မှုအန္တရာယ်ကြီးထွားနေကြောင်းတရုတ်အစိုးရအကြီးအကဲကျန်းမာရေးအကြံပေးဖြစ်သူဇောင်နန်ရှန်းက CNN သတင်းကိုစနေနေ့ကပြောပါတယ်စင်ကာပူနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတည်ပြည်လူနာသည်682ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ထမ်းရသူ28,000ကျော်ရှိပြီလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယောဂကူးစက်ခံရသူအများစုကအဆောင်နေနိုင်ငံသားအလုပ်သမားတွေဖြစ်ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကူးစက်အတည်ပြုလူနာသည်208ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံရသူ12,500ကျော်နဲ့တည်ဆုံးသူက824ယောက်ရှိပါတယ်။မျိုးတော်မနီလာမှာကူးစက်မှုအများဆုံးဖြစ်နေတာပါ။ပြင်လင်ကျန်းမာလာသူကတော့2635ယောက်ရှိပါတယ်။တောင်ကိုရီးယားမှာတနင်္ဂနွေနေ့ကိုဗစ် -19 ကူးစက်သူအတည်ပြုလူနာအသေ9ဦးရှိပါတယ်။ဒီကူးစက်မှုတွေက night club နဲ့စားသောက်ဆိုင်တွေကတဆင့်ကူးစက်တာဖြစ်လို့ပြည်ပကူးစက်မှုဒုတိယလှိုင်းနဲ့ထပ်ပြီးတော့ကြုံတွေ့လာနိုင်တဲ့အပေါ်မှာစိုးရိမ်နေကြပါတယ်။သတင်းမှန်းနဲ့ချီပြီးတော့ကူးစက်သူလူနာအသေမရှိတဲ့အတွက်မေလ6ရက်ကစပြီးအသွားလာပိတ်ပင်ကန့်သတ်ထားတာတွေကိုဖြေလျှော့ပေးခဲ့တာပါ။ဒီပေါ်ပြန်သုံးသပ်နေပြီးတော့ဆိုးမြွတ်နိုင်ကလပ်နဲ့စားသောက်ဆိုင်တွေကိုတော့ပြန်ပြီးတော့ပိတ်ခိုင်းခဲ့ပါတယ်။ကျောင်းတွေပြန်ဖွင့်ဖို့ကိုလည်းနောက်ထပ်သတင်းတစ်ပတ်ထပ်ပြီးတော့ရှေ့ဆိုင်ထားပါတယ်။အခုထိတောင်ကိုရီးယားမှာယောဂကုသတူစုစုပေါင်း11,000ကျော်နဲ့တည်ဆုံးသူက262ယောက်ရှိပါတယ်။အစ္စရေးနိုင်ငံဆိုင်ရာတရုတ်သံမကြီးဒူဝေကိုတနင်္ဂနွေနေ့ကတယ်လာဗစ်မြို့ကတူနေထိုင်တဲ့နေအိမ်မှာတည်ဆုံးနေတာကိုတွေ့ရတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။အသက်59နှစ်ရှိတဲ့တရုတ်သံမကြီးဟာဖေဗရူလာလလေကမှအစ္စရေးနိုင်ငံကိုရောက်လာတာဖြစ်ပြီးသူတည်ဆုံးမှုအပေါ်မှာစုံစမ်းစစ်ဆေးနေတယ်လို့လည်းအစ္စရေးရဲတပ်ဖွဲ့ပြောခွင့်ရနီကီရိုဇန်ဖယ်က AFP ကိုပြောပါတယ်။တမချီတူတည်ဆုံးချိန်မှာသူ့ရဲ့ဇနီးနဲ့တောက်ကတော့သူနဲ့အတူအစ္စရေးမှာရှိမနေပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့သတင်းချက်လက်ခိုင်ခိုင်မာမာရမှပဲဝေဖန်ချက်ပေးနိုင်တယ်လို့ပြောပါရယ်။တမချီတူကိုအကြမ်းဖက်ခံထားရတဲ့လက္ခဏာတစ်စုံတစ်ရာမတွေ့ရဘဲ ကရီမိုမာတည်ဆုံးနေရကိုဝန်ထမ်းတူကတွေ့ခဲ့တယ်လို့ဒေသခံသတင်းစာ Harris ကအစိုးပိုင်းသတင်းတွေမှာဖော်ပြပါတယ်။တရုတ်တမ္မတူဟာအရင်ကယူကရိန်းနိုင်ငံဆိုင်ရာတရုတ်တမ္မကြီးဖြစ်တာဝန်ထမ်းဆောင်ခဲ့မှုပါတယ်။အစ္စရေးနိုင်ငံကိုသူရောက်ချိန်မှာကရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးလိုရိုးလုပ်စဉ်အဖြစ်ဆက်လျက်ကြားတရားခွဲနေခဲ့ရကြောင်းလည်းလီလာအကျွန်းကဒေသရင်းမီဒီယာတို့နဲ့တွေ့ဆုံမိငင်ကမ်းမှာပြောခဲ့ပါတယ်။သူဟာရုတ်တရက်နှလုံးရဲ့တည်ဆုံသွားတာဖြစ်ပုံရတယ်လို့လည်းအစ္စရေးအရေးပေါ်ကျန်းမာရေးဌာနကကိုးကားပြီး AFP သတင်းဌာနကပြောပါတယ်။တမန်ကြီးဒူတည်ဆုံမှုနဲ့ပတ်သက်ပြီးတော့အစ္စရေးကျန်းမာရေးဌာနပြောခွင့်ရကတရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။တနင်္လာနေ့ညပိုင်းအတွက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်ဆင်ကဏ္ဍတွေကိုဆက်နေနာဆင်နိုင်ပါပြီရှင်
။မလေးရှားနိုင်ငံမှာဒေါ်လာလှုပ်ရှားမှုကန့်ကွက်ထိချုပ်ရေးအမိတ် MCO ထုတ်ပြန်ထားတယ်မှာနိုင်ငံသားသားရွှေပြောင်းလုပ်သားတွေကိုကိုဗစ်ရောဂါကိုစစ်ဆေးနေပေမဲ့တရားမဝင်မြန်မာလူသမားတွေကတော့စစ်စစ်မခံရဲဖြစ်နေတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်သွားလာလှုပ်ရှားမှုကက်ပတ်ထိချုပ်ရေးအမိတ် MCO ထုတ်ပြန်ထားတဲ့အချိန်မှာနိုင်ငံသားအလုပ်သမားအလုံးကိုရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အစိုးရကစီမံဆောင်ရွက်လာတာဖြစ်ပါတယ်။မလေးရှားမှာမကြာမီဖွင့်လှစ်တော့မဲ့စောင့်လုပ်ရေးနဲ့ပုံထုတ်လုပ်ငန်းတွေမှာလုပ်ကိုင်မဲ့လုပ်သားတွေရောဂါပိုးမရှိစေရန်ဆောင်ရွက်ချက်တည်းရလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတရားမဝင်မြန်မာနိုင်ငံသားတွေကတော့စိတ်စစ်မခံရဲဖြစ်နေကြကြောင်းမလေးရှားထိန်းသိမ်းရေးစခန်းတွေကမြန်မာတွေကိုမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ဥတီယာမောင်မောင်ကပြောပြပါတယ်
။အခုချိန်မှာစစ်စစ်တဲ့အခါကျရင်ဥပမာတစ်ခုပေါ့တက်ရုံတီယုံကသူကစီးရင်ပေးလိုက်တယ်ပေါ့နော်။အဲ့စီးရင်ကသူ immigration ကနေပြီးတော့ပြန်စစ်တဲ့အချိန်မှာလူရောက်တရားမှာ50ကပဲတရားဝင်တွေ့ပြီးကျန်တဲ့50တရားမဝင်သူတို့မှဟိုအထောက်သားဒီ record မရှိဘူးလို့ရှိရင်အဲ့လူတွေကိုအချိန်ကြီးလာဖမ်းနိုင်ငယ်လို့ဘယ်လိုမျိုးပဲကျွန်တော်တို့ကတုံ့တက်တယ်လी
ဟုတ်
တော့အဲ့တော့တော်တော်များများတရားမဝင်တဲ့လူတွေကတော့ဟိုအစ်စ်မခံလေးကြဘူးပေါ့နော်လောလောဆယ်မှာအတချို့တတိယတွေကလည်းဘာဖြစ်လာမလဲဆိုတော့တို့မသိသေးတဲ့ခါကျတော့ဒါအောင်လဲဟိုတို့အလုပ်မစင်နိုင်သေးဘူးဟိုစစ်စစ်ဖို့အတွက်ကိုဟိုလောလောဆယ်ဘာမှတို့ဟိုညွှန်ကြားပေးတာလည်းမရှိသေးဘူးပေါ့ဒါကတရားမဝင်နေတဲ့ပတ်သက်လို့ပြောတာပ
ါအခုချိန်မှာတော့မလေးရှားအစိုးရကယောဂပိုးတွေတွေ့ရှိတဲ့သူတွေများတဲ့နေရာတွေကိုအဝင်ထွက်ပိတ်ဆို့ကန့်သတ်ပြီးစိုက်ရိုက်စစ်တာအပြင်တရားမဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးအရေးယူနေတာတွေရှိနေတာမို့မြန်မာတွေဟာစစ်စစ်တာမခံရဲဖြစ်နေကြတယ်လို့လည်းဥတီယာမောင်မောင်ကဆိုပါတယ်
။စီးရင်ကောက်ခံလိုက်တဲ့ချိန်မှာအဲ့မှာတရားမဝင်တဲ့သူတွေပါပါကောင်းပါလာနိုင်တယ်ပေါ့နော်။ဒါမျိုးလေးတွေလည်းတို့ကပြီတော့တော်တော်များများကျွန်တော်ကြည့်လဲဖုံးဆက်ပြီးနေကြတယ်ကျွန်တော်တို့မှတော့ဘာမှအထောက်အထားမရှိဘူးပေါ့နော်။ရှိတဲ့သူတွေကလည်း passport ပဲရှိတယ်အဲဝတ်ပါမင်းရှိတဲ့အတွက်သူတို့တွေစစ်စစ်ခံလို့ရပါမလားဆိုတဲ့ဟာမျိုးလေးတွေနှိမ့်လာတာတွေရှိတယ်ပေါ့နော်အခုလောလောဆယ်မှာသူတို့လော်ဒေါင်းမိနေတဲ့ဒီနေရာကြီးကတော့ဟိုဖမ်းခံသွားတာတော့ဟိုဒါကျွန်တော်တို့ဒီသတင်းတွေမှာလည်းအမဆတ်ရတဲ့ခါကျတော့တွေ့နေမှာပဲလीတလာရန်ဒီပတာဘောလုံးလိုနေရာမျိုးနောက်ပြီးတော့ဒီကွာလာလမ်ပူနဲ့အနီးတစ်ဝိုက်မှာရှိတဲ့ကျလာတာပထမဆုံးသူတို့စဖမ်းတဲ့နေရာပေါ့
ဟုတ်တော့
ဒီလိုနေရာမျိုးတွေမှာဖမ်းဆီးနေတာတွေရှိနေတဲ့ခါကျတော့အခုချိန်မှာစစ်စစ်တဲ့အခါကျရင်ဟိုအစ်စ်မခံလေးကြဘူးပေါ့နော်လောလောဆယ်မှာ
မလေးရှားနိုင်ငံမှာတော့မေလ18ရက်နေ့အထိကိုဗစ်ရောဂါအတိပြုပိုးတွေ့ရှိသူအသစ်22ဦးထပ်တိုးခဲ့ပြီးအခုဆိုရင်6800ကျော်ရှိသွားပြီဖြစ်တယ်လို့လူဦးရေ113ဦးသေဆုံးသွားပြီဖြစ်ပါတယ်အတိပြုပိုးတွေ့ရှိသူတွေထဲမှာတော့မြန်မာနိုင်ငံသား50ကျော်ပါဝင်ပါတယ်မေလဇန်းကစပြီးမလေးရှားအစိုးရကနိုင်ငံသားတွေအဖြစ်များနေတယ်လို့သာထုတ်ပြန်ခဲ့ပြီးဒီနိုင်ငံသားတွေအဖြစ်များတယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုလာတယ်တော့မရှိတော့ပါဘူးကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ
်ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ရှင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်စခန်းမှာဒီကနေ့နောက်ထပ်မီးလောင်မှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးကြပါမယ်။ပိနေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဂဇာခရိုင်ကကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာဒီကနေ့မနက်ပိုင်းကမီးလောင်မှုထပ်မံဖြစ်ပွားခဲ့တာပါ။မီးလောင်မှုအတွင်းထိခိုက်သေးဆုံးသူမရှိပေမဲ့နေရည်များပြားမီးပြင်းတင်ခဲ့တယ်လို့ကိုယ်တိုင်သွားကြည့်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပြပါတယ်
ဒီကနေ့မနက်တနအီဝန်းကျင်လောက်မှာဗျာကိုတုပလောင်စကားမဲ့ငါဂျီတူဤအခွဲ့ငါမှာဦးဤဆူရဲ့နေရင်မမင်းစက်တင်လောင်ကျောင်းတဲမှုကြောင်းနေရင်24လုံးလောင်ကျောင်းတက်စီကဲကြောင်းကိုကျွန်တော်ကိုယ်တိုင်သွားရောက်ချစ်ချိုးလေးလာတွေ့ရှိခဲ့ရပါတယ်ခင်ဗျာမင်းလောင်တာကတော့ချင်းစဲသွင်းကနေရနေအဲရှင်အောင်မှတင်းမီကြောင်းနဲ့မင်းစောက်လောင်ကျောင်းတို့မှာရှိသမျှအတောင်းတောင်းပစ္စည်းနဲ့စားနေကြလေအကုန်လုံးမင်းလောင်သွားခဲ့တာကိုတွေ့ရပါတယ်ခင်ဗျာတို့ကကိုကတခြားအနီးအနားမှာရှိတဲ့နေရင်တည်းမှာလောလောဆယ်တို့ကကိုလုံးနေကြတာကိုတွေ့ရပါတယ်နောက်အင်ဂျီဝါဖွဲ့စည်းကြွယ်ကလည်းတို့လာရောက်စည်င်းစရာကောင်းနေတာကိုလည်းကျွန်တော်ကိုယ်တိုင်တွေ့ရှိခဲ့ပါတယ်ခင်ဗျာအဲ့ဒီနေရင်တွေကိုအဲတူကီနိုင်ငံကအလို့ရှိအဖွဲ့အဖအဖွဲ့ကစောက်လောက်ပေးတာဖြစ်ပါတယ်ခင်ဗျာ
သိနေချည်တဲ့ဒုက္ခသည်တွေစုပြုံနေထိုင်ကြတဲ့ဒုက္ခသည်စခန်းတွေမှာမီးလောင်မှုတွေကဇက်တိုက်ဆိုးသလိုဖြစ်ပွားနေတဲ့အတွက်မိမိရဲ့အနေနဲ့ကြိုတင်ကာကွယ်ဖို့လိုနေပြီလို့လည်းနောက်ထပ်ဒုက္ခသည်တူဖြစ်တဲ့ကိုကာမေးကပြောပါတယ
်ကန်ဖိုင်မာတနာရီ15မိနစ်လောက်မှာဟောပါဆာမွန်နဲ့မီးလောင်ရလို့အိမ်ကတော့35ကျော်ကျော်လောက်မီးလောင်ပြီးတော့ပိန်လောက်တော့ပြတ်စီသွားတယ်ဒီနေ့မနေ့ကတည်းကမှတော့အချိန်မှ UN UNHCR ရော INGO ရော EXPO ရောသူတို့မှရိကရောရှိတဲ့သူတို့ကအင်ကိုစောက်ပေးရမယ်လို့သွားစောက်ပေးရမယ် PC တွေလုံမယ်ဆိုပြီးတော့ပြောတော့တာရှိတယ်34ခုစုလုံးကိုကျွန်တော်တရင်ကအကြံပေးချင်တာကတော့မိကိုတတိထားပြီးတော့ကျွန်တော်ဒီမှာ gas နီးပုံးလေးရှိတယ်မလား gas နီးပုံးကနေမိမပေါအောင်အားလုံးကတော့စုပေါင်းပြီးတော့မိကိုခါပေးလိုက်ရင်အဆန်ပြေသွားမယ်လို့တင်ပါတယ်
ဒီနေ့အင်္ဂါနေ့တော့ကလည်းကုတုပလောင်ဒုက္ခသည်စခန်းအမှတ်1မှာမီးလောင်မှုဖြစ်ရာကဒုက္ခသည်တွေနေအိမ်ယာနဲ့ချီမီးပေးသိမ့်ခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကြောင့်ကမီးပေးသည့်ဒုက္ခသည်တွေကိုတော့တခြားနေရာကိုပြောင်းရွှေ့ပေးဖို့ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးုံ UNHCR ကစီစဉ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပြပါတယ်။
အရင်လောင်သွားခဲ့တဲ့နေရာကိုလည်းကျွန်တော်ရောက်ခဲ့ပါရတယ်။အဲ့ဒီနေရာမှာတော့သူတို့ကအခုနေပူတဲမှာပလတ်စတစ်မုကကိုခံပြီးတော့သူတို့ကနေတိုင်းနေကြကိုတွေ့ရပြီးလောလောဆယ်ရတော့သူတို့မှဘာမှမရှိသလောက်ရှိနေတာကိုတွေ့ရတယ်။နောက်အစားတော့လည်းနေသူတို့မှအနည်းနာမှရှိတဲ့ဒုပ္ပါစေရဲ့ပဲကရှင်းပြီးတော့သူတို့ကစားတော့ဖြစ်ကြတာကိုလည်းတွေ့ရတယ်။နောက်ကုလသမဂ္ဂဒုက္ခသည်များဆရာယနေ့ဆရာအဖွဲ့လည်းရောက်ရှိနေပြီးဒုက္ခသည်စကားမဲ့20ကိုတွန်းချို့ဖို့သူတို့နဲ့တိုင်ပင်ဆွေးနွေးနေတာကိုလည်းကျွန်တော်ကတားပြီးသိရပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်တုန်းက ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုလိုက်လံသိမ်းနေတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးနောက်ဆက်တွဲတွေဖြစ်နေသိမ်းနေချေတဲ့ရိုဟင်ဂျာတွေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံမိပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ကတိပြုထားပါတယ်။ဒါပေမဲ့လည်းလက်တလောနေရက်ကျရင်အစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးခင်မှာဒုက္ခသည်တွေကပ်ဘေးအနေနဲ့အမျိုးမျိုးနဲ့ကြုံနေရတာပါ။ဒုက္ခသည်စခန်းတွေမှာ COVID-19 ကပ်ရောဂါကူးစက်မှုကိုမကြသေးခင်ကပဲအခြေပြုလိုက်တဲ့အတွက်စိုးရိမ်နေကြချိန်မှာပဲမိမိနဲ့ပါကြုံနေကြရသလိုမုန်းတုံရာသီမှာရေကြီးရေလျှော့မှုတွေမြေပြိုကျမှုအန္တရာယ်တွေကိုလည်းဒုက္ခသည်တွေကစိုးရိမ်ကြောက်ကြနေကြတာဖြစ်ပါတယ်ကျွန်မဆုမမရှင်
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီလိုပဲမြန်မာရေးဆွေးနွေးရေးအစီအစဉ်မှာလက်ရှိတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံမှုရှိမရှိစမ်းသပ်ဆစ်ဆင်းမှုဘယ်လိုလုပ်ရလဲဆိုတာဆွေးနွေးထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါ။အမေရိကန်နိုင်ငံ UTMB Texas စီးတက်ကသူ Gail Gastemer ရှိတဲ့ အနုစည်းဝါဘေးရဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကိုအွန်လိုင်းကနေမေးမြန်းထားတဲ့ဒုတိယပိုင်းမှာဓာတ်မှန်ရိုက်တာနဲ့ဒီပိုးကိုခုခံမှုထွက်လာတဲ့ကိုခံအားရှိမရှိစမ်းသပ်တာလို့တွေ့ဝိုင်းစမ်းသပ်တဲ့နည်းတွေကိုသိရပါမယ်။ဒီမှာအရင်ကတော့ဘာလို့ရှင်ချီစမ်းတက်တာမဟုတ်ခဲ့လဲတချို့ကလည်းအခုဆိုရင်တချို့လေးစိတ်တွေမှာလုတ်တယ်နေပေါ့နော်ဟိုလူတွေမှာကိုယ်ခံအားဘယ်လောက်ကောင်းလဲအင်းမြတ်ဘယ်လောက်ကောင်းလဲဆိုတာမျိုးစမ်းတက်တာလည်းရှိတယ်လို့ပြောပါတယ
်ဟုတ်ပါတယ
်ဟိုကဒေါက်တာဖြူမြတ်တေးကဒီ immunology နဲ့လည်းပါရဂူပွဲရလာတယ်ဆိုတော့နည်းနည်းလေးရှင်းပြပေးပါဘာဖြစ်လို့ဒီလိုမျိုးလဲစမ်းတက်လို့ရတယ်ဟိုပြောနိုင်တာပါလဲ
ဒီယောဂရှိမရှိကိုဟိုလုံးဝဟိုအတိအကျစမ်းတက်တာဆိုတာကသူကပဲပြောတယ် RT-PCR နည်းကတော့တကယ်ဟိုရှိလားမရှိလား definite ပေါ့နော်စမ်းတက်တာနောက်တစ်ခုကကြတော့antibody ကိုပေါ့နော် antibody ကိုကိုခံအားရှိမရှိရှိမရှိဒီယောဂရလို့ကိုခံအားထွက်လာတယ်အဲ antibody စမ်းတာဒါကကြတော့ antibody စမ်းတဲ့ဥစ္စာကဟိုလူရဲ့ကိုခန္ဓာ immunology ကိုပဲ base လုပ်တာပါပဲ antibody ပြီး serology test လို့ခေါ်တာပေါ့နော် serology test ဆိုတာကအာယောဂဒီ covid ရှိမရှိကိုမပြောနိုင်ဘူးအကယ်၍ antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိ covid ရှိနေတဲ့အချိန်တွင်းမှာantibody ထွက်လာတဲ့အချိန်မှာထွက်လာတဲ့အချိန်မှာ antibody ကိုစစ်လိုက်တဲ့ကျလိုက်တဲ့အချိန်နဲ့တိုက်ဆိုင်သွားတဲ့အချိန်နဲ့အမူတည်ပြီးတော့လက်ရှိမှာ covid ရှိနေရလဲဖြစ်နိုင်တယ်ပေါ့နော်ဆိုတော့ serology ဒါ serology test ဆိုခေါ်တာပေါ့နော်ဒီ antibody စစ်တာကဘာဟိုအတွက်အသုံးဝင်လဲဆိုတော့အများသောအားဖြင့်ရောဂါလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယံဝင်တာပေါ့ဘာလို့လဲဆိုတော့ရောဂါလက္ခဏာမရှိတဲ့လူတွေကိုယောဂပိုရှိလားဟေးဆိုပြီးတော့လုံးဝ reagent တွေလိုမျိုးဟိုပါတော့ test လုပ်တဲ့ kit တွေအဲ့လိုမျိုးအရန်ရပါနေတဲ့အချိန်မှာ antibody ကိုမြ мян လေးစစ်လိုက်တဲ့အချိန်မှာဟေး antibody ထွက်လာပြီဟေးဆိုရင်အော်ဒါဆိုလို့ရှိရင်ဒီယောဂပိုရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်ဒီအဲ့ဒီ test ကိုပြောတာပေါ့နော်အခုကဒီ America မှာလည်းဒီ test ကစပြီးတော့အရန်မပေါ်လာသေးဘူးဒါပေမဲ့ကုမ္ပဏီတွေတစ်ခုပြီးတစ်ခုက FDA ပေါ့နော်ခွင့်ပြုကြတော့ရနေပြီဒါပေမဲ့ market ကို market ထဲကိုဖြည်းဖြည်းချင်းမှအခုမှထွက်လာတာကပဲရှိသေးတယ်ပေါ့နော်လုံးဝမကျေပြန့်သေးဘူးဟုတ
်ဒါပေမဲ့ဒီဥစ္စာကအဲ့လိုမျိုးစစ်တဲ့ဒီ serology test ကဘယ်လိုပေါ့မြန်တယ်ပေါ့နော်အဲ့တဘော
ကဟုတ်ကဲ့အဲ့ဒါတော့ဟုတ်တယ်ပြီးတော့လွယ်လဲလွယ်တယ်ပေါ့နော်ဒါသွေးထောက်ရတာပေါ့နော်သွေးတော့ antibody ကဒီတွေးထဲမှာပဲလှည့်နေတာဆိုတော့ဒီတွေးဖောက်ပြီးတော့စစ်တာပေါ့เนาะအကယ်၍ lab တွေရဲ့ size ဘယ်လောက်ကြီးလဲပေါ့မူတည်ရဲ့ lab ကြီးရင်ကြီးသလိုတို့တွေမှာ sample နမူနာတွေအများကြီးရတယ်ဆိုရင်တို့က set တွေနဲ့တင်လိုက်တယ်တင်လိုက်တယ်ဆိုရင်တော့ချက်ချင်းပဲအပြေထွက်လာရင်မြန်တယ်ဟို virus ရှိမရှိကိုလုံးဝစစ်တာ test ဆာလို့ရှိရင်ပေါ့เนาะ nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့ဒီ test ကလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ်။ဒါဒါဆက်နေစင်စင်မစစ်လို့ရှိရင်သူက kit လို့လဲခေါ်မှာပေါ့နော်ဒီ serology kit လို့ခေါ်မှာပေါ့နော်ဒီတွေးလေးချက်ဟိုရှိလာတယ်တွေးလေးတစ်ဆက်လေးကိုထည့်လိုက်တယ်ဆိုလို့ရှိရင်သူကသူရဲ့ kit ထဲမှာဒီအကုန်လုံးဟိုလောက်ထားပြီးသားပေါ့နော်ဒီ virus ရဲ့ပိုလေးပုံစံလေးကိုထည့်ထားဆိုဒီ virus ကိုနဲ့တိုက်ဆိုင်တဲ့ antibody ရှိတယ်ဆိုလို့ရှိရင်ပေါ်လာတယ် line လေးပေါ်လာတယ်ဆိုပြီးတော့ဒီလို kit တင်နဲ့တုံးပြီးတော့လဲလောက်တာလဲရှိရပေါ့နော်
ဆိုတော့ဒါကဒုတိယနည်းပေါ့နော
်
နောက်တစ်ချက်နည်းကတော့ဒီဟိုရင်ဓာတ်မှန်ရိုက်တဲ့နည်းပေါ့နော်အဲကက်စကန်လို့ပါတော့ဆွဲနည်းအဲ့ဒါလည်းနည်းနည်းပြောပြပေးပါဓာ
တ်မှန်ရိုက်တဲ့အပိုင်းကျတော့ဒါက clinical ဟိုပါပေါ့နော် clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားရပေါ့နော်ဒါ clinician တွေကနေပြီးတော့မှအဲအရေပြီးတော့ x-ray နဲ့ respiratory ဆိုရှင်အစုပ်ပေါ့နော် technologist ဆို x-ray technologist ဆိုသူတို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ဒီ literature တွေမှာရဲ့ဒီ report တွေမှာရဲ့ဖတ်ရတာတွေအားကြတော့ viral pneumonia ပေါ့နော် viral နဲ့ဖျားတယ်ဆိုလို့ရှိရင်ဒီ covid ကြောင့်မလို့ဖျားတယ်ဆိုရှင်သူတို့ဒီ chest x-ray မှာတယ် ct မှာတယ်အဲလုံးဝသိသိတတ်တာပေါ့နော်လက္ခဏာကိုသူတို့ကြည့်ကြတာပေါ့နော်ဒါပေမဲ့တစ်ခုရှိတာကြတော့လေတစ်ခါviral pneumonia တွေကလည်း covid ကလည်း coronavirus ကလည်း corona
virus family တခု ပေါ့နော် corona virus ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့လက္ခဏာတွေက x-ray မှာပေါ်ပြီး x-ray ရိုက်တင်မဲ့တချို့ကြတော့ဟိုလက္ခဏာတွေကတူနေမယ်ပေါ့နော် x-ray ပေါ်မှာဒါဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့ဒါကြတော့အတိအကျကြီးဟိုလုံးဝပြောလို့မရဘူးဒါပေမဲ့ဒီ x-ray ပေါ်ကိုကြည့်ပြီးဟေးဒီဟာကတော့ viral pneumonia ဖြစ်နေပုံရတယ်ဒါဆိုလို့ရှိရင်ပို့ပြီးကြည့်ကြရအောင်ဆိုပြီးတော့ lab ဒီ microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ rt-pcr မျိုးပဲတုံးပြီးတော့ပဲဖြစ်ဖြစ်များသောအားဖြင့်အဲ့လိုမျိုးလူနာတွေကို x-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် rt-pcr မျိုးပေါ့နော်ဒီ virus ကို nucleic acid ကိုရှာတဲ့မျိုးအဲ့နော်ဆန်တတနီကိုတုံးယူတော့ပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်သူကဟိုပထမကနားသိအောင်လာမယ်ချောင်းဆိုးတဲ့ပါညာ x-ray ရိုက်မယ်အဲဆိုလို့ရှိရင်ပေါ်လာတယ်အာဒါဆိုလို့ရှိရင်အာတေချောင်းလို့ rt-pcr မျိုးကိုတုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်သူကတက်တလွားပြီးတလွားသူကအဖြေထုတ်တာပေါ့နော
်ဒီ covid-19 ရှိမရှိကိုတန်ရဖြစ်နေလို့ test လုပ်ချင်တယ်ဆိုလို့ရှင်ဟုတ်ဘယ်လိုဆက်လုပ်ရမလဲဘယ်လိုသွားရမလဲဘာတွေလုပ်ရမလဲเนาะအဲ့ဒါလေးနည်းနည်းပြောပြပေးပ
ါတခုရှိတာကပေါ့နော်အမေရိကန်မှာတော့ဒီမှာကိုနေတဲ့ state ပေါ်မှာလည်းမူတည်ရယ်ပေါ့နော်ကိုအကယ်၍အခု Texas လိုမျိုးအခုဒီမှာကြတော့လိုမျိုး state ဆိုလို့ရှိရင်တော့သူ clinic တွေ covid testing site ဆိုပြီးတော့ဒါပေမဲ့ covid testing site ဆိုပေမဲ့ covid testing clinic တွေဖွင့်နေဆိုနေအဲ့ဒီမှာသူစမ်းတာတော့မဟုတ်သူအဲ့မှာသူကနမူနာယူကြည့်ပြီးတော့ကိုဗစ်နေမကောင်းဘူးကိုဗစ်ဖြစ်ချင်လားမသိဘူးဒါဆိုလို့ရှိရင်ကိုလည်းကာကွယ်တဲ့အနေနဲ့ရယ်သူများကိုလည်းကာကွယ်တဲ့အနေနဲ့အဓိကပထမ protection ပေါ့နော်ဒီကာကွယ်ဖို့ကအဓိကဆိုအာ mask တာတွေရောပါတွေရောအကုန်လုံးအဲ့ဒါလုပ်ပြီးတော့ကိုဗစ်ကိုမှဆပြီးတော့သွားနိုင်ခွင့်သွားနိုင်လာနိုင်တဲ့အခြေအနေရှိတယ်ဆိုလို့ရှိရင်တော့အဲ့လိုအကာအကွယ်လုပ်ပြီးတော့ဒီ testing site တွေကိုသွားလို့ရတယ်ဒါပေမဲ့ testing site တွေကိုအာမသွားခင်မှာဒီမှာကဟိုကြိုပြီးတော့ဖုန်းခေါ်ရတယ်ပေါ့နော်ဖုန်းခေါ်ရတယ်ကိုရဲ့ဟိုဟာဆရာဝန်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီ clinic testing clinic တွေရဲ့ဖုန်းနံပါတ်အနီးနားမှာရှိတဲ့ testing clinic တွေရဲ့ဖုန်းနံပါတ်ပဲရှိအဲ့တော့ဟိုဖုန်းခေါ်ပေါ်ပြီးတော့သူတို့ကအပွိုင်းမန်ယူပြီးတော့သွားပြီးတော့အဲ့ဒီမှာနမူနာကိုသွားပေးရပါပေါ့နော်သူတို့အဲ့မှာနမူနာသူတို့ယူတယ်အဲ့မှာနမူနာယူမဲ့ train လုပ်ထားတဲ့လူတွေရှိတယ်အဲ့မှာနမူနာတွေယူပြရနဲ့သူတို့ကလည်းညွှန်ကြားပါလိမ့်မယ်ဘယ်လိုမျိုးအိမ်ပြန်လို့ရှိရင်ဘယ်လိုနေပါ냐ပေါ့နော်ဘာလို့လဲဆိုတော့ဒါ virus ကိုမှသွားနိုင်လာနိုင်တဲ့အခြေအနေမျိုးရှိတယ်ဆိုလို့ရှိရင်တော့သူတို့ကတော့အများသောအားဖြင့်အိမ်ကိုပြန်လွှတ်တယ်နမူနာယူပြီးလို့ရှိရင်ပြီးတော့ဒါပေမဲ့ guideline နဲ့ပြေးရတယ်ပေါ့နော်အိမ်ပြန်ရင်းမြတ်တော့ fluid replacement လုပ်ပြီးအဲ့လိုမျိုး quarantine လုပ်နေတိုင်းနဲ့အဲ့လိုမျိုး guideline မျိုးပေါ့နော်အိမ်ပြန်ကနေအိမ်ပြန်ကိုနှစ်ပတ်သုံးပတ်မထွက်ဖို့ရဲ့ပြန်ကြားထဲမှာအဖြေကို test result ကိုပြန်ပြီးတော့ဟိုပို့ပေးဖို့ရပြီးတော့အဲ့ဒီ testing site မှာကြတော့နမူနာယူပြီးတဲ့အဲ့ဒီနမူနာကိုကြတော့အဲ့ဒီနမူနာကနေပြီးတော့ဒီဆေးရုံတွေကိုပို့တာပေါ့နော်ဒီ lab တွေကိုပို့တာပေါ့နော်ဆိုရင်ဥပမာသမရို site နဲ့သမရို့ဆေးရုံနဲ့ချိန်ထားတဲ့ testing site လို့ရှိရင်ဒီနမူနာတွေသမရို့စီကိုရောက်လာမယ
်အခု covid-19 ရောဂါပေါ့နော်တကယ်ဘာလုံးမှာဖြန့်နှံ့နေလဲမြန်မာလူစုဟိုဘယ်လိုအခြံပေးကြမှာ
ဟုတ်ကဲ့အမင်းနည်းနည်းပြောရလို့ရှင်ဟို laboratory personnel ဖြစ်တဲ့အတွက်ကြောင့်မလို့ clinician မဟုတ်တဲ့အတွက်ကြောင့်မလို့ဒီအကြံပေးတဲ့ဥစ္စာကြတော့ healthcare professional အနေနဲ့ဒီ covid-19 suspect ဖြစ်တာပဲဖြစ်ဖြစ် covid-19 ဖြစ်နေတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဆိုရင်သွားနိုင်လာနိုင်သေးတယ်ဘာညာအတေဘေးမလို့ရှာရှာနည်းနည်းပါနေနိုင်သေးတယ်ဆိုလို့ကြည့်ရင်ဆိုလို့ရှင်တော့ကိုယ့်အကိုတော့အိမ်မှာ quarantine လုပ်နေတဲ့နိုင်ဆုံးအပြင်မထွက်တာလဲကောင်းတယ်ဘာလို့လဲဆိုတော့ကိုကနေပြီးတော့သူများကိုလည်းမပြန့်စင်ခြင်းဘူးပေါ့နော်ပြီးတော့ကိုအချင်းတွေကိုလည်းပို့ပြီးတော့ပို့လဲမစိုးစေခြင်းမဆိုတော့ quarantine လုပ်နေတာကနှစ်ပတ်တင်မကောင်းနှစ်ပတ်သုံးပတ် quarantine လုပ်နေတာတော့အကောင်းဆုံးပဲပေါ့နော်ဒါပေမဲ့ဒါလည်းကိုအချင်းတွေပေါ်မှာမကူမူကြည့်နဲ့အကယ်၍အသက်ရှူဘလောက်ဟောက်လာလဲနေနိုင်ထိုင်နိုင်တာဘလောက်အဆင်မပြေဘူးဆိုလို့ရှိရင်တော့ဒါကတော့စေယုံတက်ရမယ့်အခြေအနေဖြစ်တယ်ဆိုလို့ရှိရင်တော့စေယုံတော့တက်မနေတက်ရမယ်ဆိုရင်တော့စေယုံတက်ဖို့အတွက်ကိုယ်အိမ်မသွားနိုင်လို့ရှိရင်လည်း ambulance ခေါ်တာပဲဖြစ်ဖြစ်အဲ့လိုမျိုးဒါကတော့လိုရမှာပေါ့နော်အကယ်၍ကိုယ်တိုင်နေနိုင်သေးတယ်ဆိုလို့ရှိရင်တော့အများသောအားဖြင့်က fluid replacement ပေါ့နော်ရေများတောက်အဲ့လိုမျိုးဟာရချက်များတဲ့ အဲ့လိုမျိုးမြင်ရတော့အဲ့လိုမျိုးကတော့ဟိုဟာဖြစ်တာပေါ့နော်ဒီ COVID-19 ကတကယ်ဟိုပေါ့ပေါ့ဆဆယောဂါမဟုတ်ဘူးဒါတကဘာလုံး WHO ကနေထုတ်ထားတဲ့ဒီ pandemic ဖြစ်တဲ့အတွက်ကြောင့်မလို့တနိုင်ငံနဲ့လည်းဖြစ်တဲ့ယောဂါလည်းမဟုတ်ဘူးနိုင်ငံတိုင်းဖြစ်နေတာဒီ data တွေလည်းရှိနေတယ် live နဲ့ tracking လုပ်နေရတဲ့အတွက်ကြောင့်မလို့လူကြီးလူငယ်ပမာပြီမှာကိုပမာပြီမိသားစုတွေအကုန်လုံးရောလေးလေးနက်နက်ကိုတကယ်တိုက်တွန်းတယ်လူကြီးလူငယ်ကျမတွေပဲဖြစ်စေယောဂလက်ခံရှိတဲ့လူပဲဖြစ်စေဒီ WHO ကခြားထားတဲ့နီးလန်းတွေ CDC ဗမာပြည်မှာလည်းကျမရေးဌာနကခြားထားတဲ့နီးလန်းတွေကိုလေးလေးနက်နက်နားထောင်ပြီးတော့လိုက်နာပြီးတော့ social distancing လို့ခေါ်တဲ့တယောက်နဲ့တယောက်ခွာခွာပြီးနေတာတွေပြီးတော့အိမ်မှာတက်နိုင်တုံပြင်မထွက်ပဲနဲ့အိမ်မှာ isolation ပေါ့နော် quarantine တက်နိုင်တုံနေဖို့လေးလေးနက်နက်ထားဖို့အတွက်ကိုတိုက်တွန်းပါတယ်ဒီဟာတကယ်ပေါ့ပေါ့ဆဆယောဂမဟုတ်ပါဘူ
းကျေးဇူးများကျေးဇူးများတော်တော်ဆုံးပဲ
ဟုတ်ကဲ့ပါဘူ
းမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့တီရင်တရင်တုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီတရုတ်မြန်မာနယ်စပ်ကုန်သွယ်မှုပြဿနာဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကပ်ပြီးကြောင်းစီးပွားရေးအရထိခိုက်နစ်နာနေရခြင်းဝေဖူရကင်းမောက်ဆိုသလိုနောက်ထပ်ပေါ်လာတဲ့ပြဿနာတစ်ခုကတော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာသစ်သီးကုန်သွယ်တွေအကြီးအကျယ်နစ်နာဆုံးရှုံးနေရတဲ့ကိစ္စပါပဲပြောရရင်တော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နစ်နာမှုကြုံနေရတာကတော့အခုဒီချိန်ပထမဦးဆုံးမဟုတ်တယ်လို့နောက်ဆုံးလည်းဖြစ်မဲ့ပုံမပေါ်ပါဘူးမကြာခဏဖြစ်နေတဲ့ဖြစ်စဉ်လို့တောင်ပြောနိုင်ပါတယ်ဒီဒီချိန်မြန်မာကုန်သည်တွေတနည်းအားဖြင့်မြန်မာဘက်ကထိခိုက်နစ်နာနေရတာအများထင်မြင်ယူဆသလိုကိုရိုနာဗိုင်းရပ်စ်ကပ်ဘေးပြဿနာရဲ့ခရဲကြောက်လားဒါမှမဟုတ်တခြားပြဿနာကြောက်လားဆိုတာစမ်းစစ်အဖြစ်ရှာကြည့်ဖို့လိုပါတယ်နှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကနစ်နာမှုကိစ္စတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာလေ့လာတင်ပြသွားပါမယ်
။လက်တလောဖြစ်စဉ်ကိုပြန်ကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်တရုတ်ဘက်ကနေနယ်စပ်တွေကိုပိတ်လိုက်တာကအစပြုပါတယ်။တရုတ်နိုင်ငံသားတွေမြန်မာနိုင်ငံဘက်ပေးမသွားတော့သလိုမြန်မာနိုင်ငံသားတွေကိုလည်းတရုတ်နိုင်ငံထဲလုံးဝပေးမဝင်တော့ပါဘူး။တရုတ်နိုင်ငံထဲရှိနေတဲ့အချင်းကျနေတဲ့မြန်မာနိုင်ငံသားတွေနဲ့ပိတ်မိနေသူတွေကိုတော့နယ်စပ်ကနေမြန်မာနိုင်ငံထဲဝင်နိုင်အောင်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်။တရုတ်ယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံထဲကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသူ့နိုင်ငံထဲဝင်ရောက်မလာအောင်ကာကွယ်ချင်ပုံရပါတယ်။ဒါပေမဲ့အခြားတစ်ဖက်မှာတော့နယ်စပ်ကုန်သွယ်ရေးကိုတော့ဆက်ပြီးဖွင့်ထားပေးပါတယ်။နယ်စပ်ကုန်သွယ်ရေးဆက်ဖွင့်ထားတယ်ဆိုပေမဲ့ COVID-19 ကြောင့်ကုန်သွယ်ရေးကိစ္စကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်လုပ်ပါတယ်။အထူးသဖြင့်မူဆယ်နယ်စပ်ဘက်မှာပါအရင်ကမြန်မာဘက်ကလာတဲ့တစ်သီးကားတွေနယ်စပ်ဖြတ်ပြီးတရုတ်နိုင်ငံဘက်ပေးဝင်ပေမယ့်အခုနောက်ဆုံးအခြေအနေမှာတော့မြန်မာကုန်ကားတွေတရုတ်ဘက်တိုက်ရိုက်ပေးမဝင်တော့ပါဘူးမြန်မာတစ်သီးကားတွေဟာတက်မှတ်နေရာတစ်ခုရောက်တာနဲ့ရပ်တန့်ပြီး driver ကားပေါ်ကဆင်းပေးရပါတယ်တရုတ်ဘက်ကနေအဲ့ဒီကား driver ခန်းကိုပိုးတက်ဆေးဖြန်းတရုတ် driver ကတက်မောင်းယူသွားပြီးသူတို့ကားခွင်းထဲရောက်မှတစ်သီးတွေကိုတရုတ်ကားဘက်ပြောင်းတင်တာမျိုးလုပ်ပါတယ်တရုတ်ဘက်ကအဲ့ဒီလိုကြက်မှတ်လိုက်တော့နေ့စဉ်တတိကာတင်ပို့နိုင်တဲ့အရေးအတွက်အများကြီးကျဆင်းသွားပါတယ်။ငကိုကတစ်နှစ်တတိကာ900လောက်တရုတ်ထဲတင်ပို့နိုင်ရင်အခုစစ်ဆေးမှုတွေကြောင့်တရက်300ဝန်းကျင်လောက်ပဲပို့နိုင်တဲ့အနေအထားမျိုးဖြစ်သွားပြီးမြန်မာတတိကာတွေနေဆက်မှာစုပုံတဲ့အနေအထားရောက်သွားစေပါတယ်။အချိုးဆက်ကတော့တတိတွေမချနိုင်ပဲနေ့ရက်ဆက်ပြီးကုန်ကားတွေ15ထားရတော့ကားကားတွေကုန်ကြီးရှုံးတာတချို့တည်သေးတွေမလက်ဆက်ပုတ်ကုန်လို့ဆွန့်ပြေးရတာနေဆက်ကအခြေအနေမသိပဲမူဆယ်ဘက်ဆက်တက်လာတဲ့တည်သေးကုန်တွေဒုက္ခရောက်ကုန်တာအဆရှိသဖြင့်ကြုံရပါတော့တယ
်အဲ့လိုဒုက္ခရောက်နေရတဲ့အထက်တရုတ်ထဲပြောင်းမှုတင်ပို့တဲ့ကုန်တွေလည်းပါပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံဘက်ကတည်သေးဝလန်တွေက၈မျိုးကိုပဲတရားဝင်တင်သွင်းခွင့်ပေးထားပါတယ်အဲ့ဒီထဲမှာပြောင်းမှုနဲ့အခြားသီးနှံအတော်များများမပါပါဘူးဒါပေမဲ့လည်းအဲ့လိုခွင့်ပြုထားတာမရှိတဲ့သီးနှံတွေတရုတ်ဘက်ကနားလည်မှုနဲ့တင်ပို့နေတာကြာပါပြီအခုနှစ်မှာတော့တရုတ်ဘက်ကမြန်မာပြောင်းမှုတင်ပို့တာကိုပိတ်ပင်လိုက်ပါတယ်ဒီခါတရုတ်ဘက်ကပို့ဖို့ရည်ရွယ်ပြီးစိုက်ထားတဲ့ပြောင်းမှုတွေအားလုံးအရှုံးပေါ်ကုန်ပြီးနောက်ဆုံးနေဆက်ကချောင်းထဲသွန်ပြရတဲ့အခြေအနေမျိုးထိဆက်ရောက်သွားစေပါတယ် တရရမူဆယ်နေဇဘက်မှာဖြစ်နေတာပါမြန်မာနိုင်ငံမြောက်ပိုင်းမြစ်ကြီးနားအထက်ဘက်ကကမတီဟိုချောင်နေဇဘက်ကိဘက်မှာတော့အဲ့လိုမဟုတ်ပါဘူးတရုတ်ရင်းနှီးမြှုပ်နှံသူတွေဟာကချင်ပြည်နယ်ထဲဝင်ပြီးငပြောဆိုင်ပြည်ရေးလုပ်ငန်းဝင်ပြီးလှုပ်ထားကြပါတယ်ထွက်လာတဲ့ငပြောတွေကိုကမတီနေဇက်ကနေတစ်ဆင့်တရုတ်နိုင်ငံထဲပြန်သွင်းပါတယ်အရင်ကတော့တရုတ်ကုန်ကားတွေမြန်မာနိုင်ငံအတွင်းပိုင်းဝိုင်းမော်အထိဝင်ပြီးငပြောဆဲပါတယ်အခုကိုဗစ် -19 ကပ်ပြီးကြောင့်တရုတ်ကားတွေမြန်မာနိုင်ငံထဲဝင်နိုင်တဲ့အခါမြန်မာနိုင်ငံထဲကကုန်ကားတွေကတရုတ်ငပြောဆဲတဲ့လုပ်ငန်းဝင်လုပ်ကြပါတယ်နေဆက်ရောက်တဲ့အခါမှာလဲတရုတ်နိုင်ငံဘက်အချမ်းဟိုချောင်အထိအဝင်ခံပါတယ်အဲ့ဒီရောက်မှကားချင်းစုံပြီးတရုတ်ကားတွေတဲကိုငပြောတွေပြောင်းတင်တာမျိုးလုပ်ပါတယ
်မူဆယ်မှာဖြစ်ပျက်နေတာနဲ့ကချင်ပြည်နယ်ကမ်ပိုင်တီနယ်ဆက်ကလောက်ကင်ပုံမတူပါဘူးတရုတ်ဟာနယ်ဆက်ဂိတ်တွေချင်းအတူတူမူဆယ်ဘက်မှတစ်မျိုးကမ်ပိုင်တီဘက်မှတစ်မျိုးကျင့်သုံးပါတယ်မူဆယ်ဘက်မှာမြမထွက်ကုန်တွေကိုဂယုမဆိုင်တလို့ကမ်ပိုင်တီဘက်မှာတော့တရုတ်ရင်းနှီးမြှုပ်နှံမှုကနေထွက်လာတဲ့ငပြောတွေမှုစီကန်းတွေဖြေလျှော့ပေးတာလို့ကုန်တယ်တွေကဝေဖန်ကြပါတယ်။အဓိကပြဿနာကတော့မြမဘက်မှာကုန်တယ်တွေကိုစားတရုတ်ဘက်ကိုထိထိရောက်ရောက်ညှိနှိုင်းပေးမဲ့အပေးယူအလျှော့တင်လုပ်မဲ့အစိုးရတာဝန်ရှိသူတွေရှိမနေခြင်းမှာတကယ်တော့လက်ရှိမူဆယ်နယ်ဆက်ဂိတ်မှာပြောင်းဖျဲသည်နဲ့တတိကုံတွေတွေရေထွက်ပစ္စည်းကုံတွေတွေဒုက္ခရောက်နေကြတာနှစ်ပေါင်း10ချီကြာနေပါပြီ။ဒီကနေ့2018ဒီဇင်ဘာနဲ့2019ဇန်နဝါရီတုန်းကလည်းမူဆယ်ဘက်ကကျင်းစန်းကြော့ဂိတ်ကိုတရုတ်ဘက်ကပိတ်လိုက်တာနဲ့ဆက်ဆက်ပြီးမြန်မာတတိကုံတွေတွေအကြီးအကျယ်အရှုံးပေါ်တဲ့အခြေအနေစိုက်ခဲ့မှုပါတယ်။နောက်ထပ်တိတ်မကြခင်မတ်လတဲ့အရောက်မှာမြန်မာဘက်ကတင်တဲ့ဆန်တွေကိုတရုတ်ဘက်မှဖမ်းလို့အဝေရက်သွားပြီးမြန်မာဆန်ကုန်တွေရိအကြီးအကျယ်ဒုက္ခရောက်ရပါသေးတယ်။တရုတ်နယ်နေဆက်ကုန်တွေရေးမှာမြန်မာတွေဒုက္ခရောက်ရတာပြောမယ်ဆိုရင်တော့ဇလန်းပေါင်းညောင်များစွာမယိုးနိုင်အောင်ရှိနေပါတယ
်။ခုလိုဖြစ်ရတဲ့အဓိကအကြောင်းရင်းကတော့နေဆက်ကုန်တွေရေးမှာတရုတ်ဘက်ကသူတို့အကျိုးအတွက်ချမှတ်တဲ့စီမင်းစည်းကမ်းတွေအတိုင်းမြန်မာဘက်ကလိုက်ပါလုတ်ကင်နေရတာမျိုးဖြစ်ပြီးမြန်မာကုံတွေတွေဘက်ကနေထိထိရရောက်ကာကွယ်ပြောဆိုညှိနှိုင်းပေးမဲ့အစိုးရရန်တရားတရားဒါမှမဟုတ်အစ်မင်းနဲ့တာဝန်ရှိသူတယောက်ယောက်ရှိမနေတာပါပဲအဲ့ဒီအတွက်တာဝန်အရှိဆုံးဟာစီးပွားကူးသန်းဝန်ကြီးဌာနလို့ဆိုရင်မမှားပါဘူး NLD အစိုးရသက်တမ်း၄နှစ်ကျော်လာတဲ့အထိစီးပွားကူးသန်းဝန်ကြီးဌာနဟာမြန်မာတရုတ်နယ်စပ်ကုံတွေရေးမှာကုံတွေရေးမြတ်မြတ်တက်ဖြစ်အောင်ဘာမှမမေရွာစွမ်းဆောင်မပေးနိုင်သေးသလိုတရုတ်ကုန်တွေတွေကနေမြန်မာကုန်တွေတွေအပေါ်တစ်ဖက်ဆောင်နေဆက်ဆံမှုတွေကိုလည်းဘလို့အကာအကွယ်မျိုးမှပေးနိုင်တာမတွေ့ရသေးပါဘူး။ဒါကြောင့်အခုမူဆယ်နေဆက်ဘက်မှာမြန်မာစစ်သည်ကုန်တွေတွေထိခိုက်နေတာနေရာတဲ့ပြဿနာဟာကိုဗစ် -19 ကြောင့်မဟုတ်ပဲမြန်မာအစိုးရစီးပွားကူးသန်းဝန်ကြီးဌာနရဲ့စွမ်းဆောင်ရေးအားနည်းမှုကြောင့်သာဖြစ်ပါကြောင်းတင်ပြလိုက်ရပါမယ်။
ရှိရနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာအဒီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်ဆုံး Facebook Messenger ကနေပြီးတော့စာတို့လေးတွေရေးလာတဲ့တော်ရရှင်နေစာတွေကိုပြောပြပေးတော့မှာပါ VOE ကိုကျေးဇူးတင်ပါတယ်တရင်မှန်ပြောပေးတဲ့အတွက်ကြောင့်ပါလို့ဆိုလာတဲ့တော်ရရှင်ကတော့ Superman ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်ဇော်ဆိုတဲ့ Facebook တော်ရရှင်ကတော့ Main Engine ကိုပြောပေးပါတယ် COVID-19 နဲ့ပတ်သက်တဲ့အခြေအနေတွေကိုဒေါက်တာဇေယျတက်နဲ့ Skype ကနေ Interview လုပ်ပေးပါအောင်လို့ရဲဟုတ်ကဲ့ပါအကြောင်းထူးရင်ထူးသလိုဒီသက်ဆိုင်ရာဌာနတွေကဆရာဝန်တွေနဲ့ဆက်သွယ်မေးမြန်းပြီးတော့အင်တာဗျူးတွေတင်ဆက်ပေးနေပါတယ်ရှင်။မင်းချင်းလည်းပြောလိုက်ပါမယ်နော်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကိုပြင်းပြင်းထန်ထန်ရိုက်ခတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုတော့ဒီမြန်မာနိုင်ငံကနိုင်ငံသားတွေအပြင်ကမ္ဘာတစ်ဝှမ်းမှာရောက်နေကြတဲ့နိုင်ငံအတီးအတီးကမြန်မာတွေလည်းခံစားနေကြရတာပါနော်ဒီထဲမှာဒီတစ်ပတ်တော့ရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာတော့အိန္ဒိယနဲ့မလေးရှားကရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်
Bismarck Angle ဆိုတဲ့သရရှင်က VOA ရဲ့ခန်းစားရပါတယ်တဲ့။ဘာကြောင့်များပါလဲ။သူကအိန္ဒိယမှာဈေးဝယ်ရတာမလုံခြုံတော့ပါဘူး။ virus ကလာနေပါပြီဆိုပြီးတော့ဈေးတောင်ရောင်းမပေးခြင်းဘူး။ကျွန်တော်ကတရုတ်ဟုတ်မဟုတ်ဆိုတာလည်းမသိကြဘူး။မြန်မာပြည်ကပြောတော့အကြမ်းဖက်တမားနိုင်ငံကလို့ပြောသွားသေးတယ်တဲ့။သူတို့ပြောတဲ့ဟင်ဒီစကားနဲ့ပြောမှဈေးဝယ်ခွင့်ပေးတယ်။ virus ကဟင်ဒီလိုပြောရတဲ့ဆိုပြီးတော့ကြိုးစားကြပါမယ်။ပြောရတော့တင်မလာနဲ့ဆိုပြီးတော့ကြမ်းတဲ့စကားနဲ့ဆက်ဆံခံရပါတယ်ဆိုပြီးတော့အိန္ဒိယရမြန်မာဒုက္ခတဲ့တူဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်နောက်ထပ်အိန္ဒိယကရေးလာတဲ့သောရရှင်တယောက်ကတော့အစိုးခဆိုတဲ့သောရရှင်မှာ VOA သတင်းပို့ပေးသူတွေအားလုံးကိုကျေးဇူးတင်ပါတယ်တခုလောက်တော့သတင်းပို့ခြင်းလို့ပါအခုအိန္ဒိယမှာမြန်မာပြည်သူပြည်သားများစွာပြိမ့်မိနေပါတယ်စားဖို့နေဖို့အတွက်ဒီပါခက်ခဲမှုတွေနဲ့ကြုံတွေ့နေရပါပြီအစိုးရအနေနဲ့တရုတ်ထိုင်းမှာရှိတဲ့ပြည်သူတွေကိုပြန်ပြီးတော့ခေါ်ယူသလိုအိန္ဒိယမှာရှိတဲ့မြန်မာပြည်သူတွေကိုလည်းခေါ်ယူဖို့ပန်ကြားခြင်းပါတယ်ဆိုပြီးတော့ဆိုခဆိုတဲ့အိန္ဒိယကသောရရှင်ရေးလာပါတယ်ရှင်အခုတော့ဒီကိုရိုနာကပ်ဘေးရဲ့တန်ကိုတော်တော်ခံနေရပါတယ်ဆိုတော့မလေးရှားရောက်မြန်မာတွေရဲ့အစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်မလေးရှားကနိုင်ငံတော်ဝန်ထမ်းတန်ယုံကတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကအင်မီဂရေးရှင်းကိုကျွန်တော်တောင်းဆိုလို့ရမယ်ဆိုရင်တောင်းဆိုချင်ပါတယ်ဆိုပြီးတော့စာရေးလာတဲ့ကိုအောင်စော်လင်းကတော့သူ့ရဲ့နိုင်ငံကူးလက်မှတ်နံပါတ်ပါထည့်ပြီးတော့ရေးလာတာပါ
ကိုဗစ် -19 ဖြစ်လာကစားအချိန်တစ်လအတွင်းတုန်းကတရုတ်ပြည်မှာပဲဒီရောဂါတွေရှိနေတုန်းကျွန်တော်တို့မလေးရှားမှာရောက်နေတဲ့သူတွေတကြမတန်ငင်မြန်မာပြည်အပြီးပြန်ဖို့ဆိုပြီးတော့ပါမစ်မတူဘဲနဲ့ကျွန်တော်တို့ပဲလေရင်လက်မှတ်ကြိုဝယ်ပြီးစီရင်ထားသူတွေအများကြီးရှိမှထင်ပါတယ်။မတ်လ19ရက်နေ့ကစပြီးလော့ကဒေါင်းချလိုက်တုန်းကခဏပဲထင်သာခဲ့တာ။ကာယောဂါကြောင့်အခုဂျွန်9ရက်နေ့ထိထပ်တိုးလိုက်တော့အခုအဆင်မပြေတဲ့အခြေအနေဖြစ်လာပါတယ်။အစားတော့ကတော့မလေးရှားကနိုင်ငံသားပါအလို့သမားတိုင်းထင်နေကြတာကအလို့ပါမစ်ရှိနေတဲ့အလို့သမားတိုင်းအခြေခံလစာရကြမယ်ပေါ့လေ။ကျွန်တော်တို့လိုပြန်ဖို့တထေးလဲပြောထားသူတွေပါမစ်မတိုးထားသူတွေကနိုင်ငံလဲမပြောင်းရပဲတောင်းတင်းနေပါလေလာစားမပြောနဲ့ဘာမှလည်းမရပါဘူးတတိယကလည်းပြစ်ထားပါလေကျွန်တော်ပါမေက factory worker ဆိုတော့ passport ကတတိယကယူထားလိုက်တာပါပါမေကလည်း April 26ရက်နေ့ကကုန်သွားပါပြီဒီမှာသူ့နိုင်ငံသားတွေကြတော့အစိုးရရဲ့ထောက်ပံ့ခြင်းနဲ့အိမ်ပြေမထွက်ရလေကောင်းရင်စူသူတွေကများပါတယ်အခုကအလုံးအစင်ပြေသလိုပါပဲစိတ်ယုံလူသမားတွေကိုအခြေခံလာစားဒါမှမဟုတ်စားစိတ်ကုမ္ပဏီကနေထောက်ပံ့နေပါတယ်အလေလာပြီးကိုဗစ်ကြောင့်ပြန်မရသူတွေပြီးတော့ကျွန်တော်တို့လိုအပြီးပြန်မယ်ဆုံးဖြတ်ပြီးတော့တောင်းတင်နေတဲ့လူတွေမြန်မာနိုင်ငံကပြန်ခေါ်မယ်စီရင်တယ်များစဉ်းစားပေးနိုင်မလားတန်ယုံကတောင်းဝန်ရှိသူတွေကိုမေးချင်လို့ပါအခုကြားနေရတာကပထမတစ်ခေါက်ကယ်ဆယ်ရေးလျင်မှာအလုသမားတွေမပါပဲပါမင်းနဲ့အလုလုသူဆိုင်ပန်ရှင်ဘာညာကိကတွေကအရန်အစဉ်ပြေးနေကြတဲ့လူတွေကအရင်ပြန်သွားကြတော့စိတ်မကောင်းဘူးပေါ့ဗျာကြားမိတာကိုပြောတာပါဒီစက်ရုံမှာလုခဲ့တာ2017 60 ပါမေစာရုံကလေးကလုခဲ့တာပါဒါတွေထားလိုက်ပါတော့ကျွန်တော်တို့ပြန်ရင်ဒဏ်ငွေဆောင်ရအောင်မလားဒါပါပဲခင်ဗျာအများကြီးရင်းနေရင်ထောင်ထဲရောက်သွားဖို့များလို့ပ
ါဟုတ်ပါတယ်ဒီလိုမျိုးကပ်ပေးဒုက္ခကြားထဲမှာသူများတိုင်းတစ်ပါးနိုင်ငံမှာတွားပြီးတော့ဒီတောင်းတင်နေရတဲ့ကိစ္စတော်တော်လေးကိုခက်ခဲတယ်ဆိုတာသိရပါတယ်ဒီလိုစာတွေဖတ်ရလို့လည်းအထူးစိတ်ပင်ပန်းစိတ်မကောင်းဖြစ်ရပါတယ်ရှင်ကိုအောင်စော်လေးနဲ့ဒီမလေးရှားမှာပြင်းပြီးဒုက္ခရောက်နေတဲ့သူတွေအခြေအနေတွေအများဆုံးအဆင်ပြေပါစေလို့ပဲကြားထဲကဆုတောင်းပေးမိပါရဲ့နော်ဒီလေရင်ခီးစင်တွေလည်းအခုပြန်တန်းပြီးတော့ခေါ်နေပြီဆိုတော့မကြခင်တော့ကိုယ်လည်းရလာမယ်လို့ပဲမျှော်လင့်ရပါတယ်နောက်ထပ်မလေးရှားရောက်နေတဲ့ဆိုတဲ့သောရရှင်ရေးလာရဲ့စာကတော့ကြော်မျိုးဆိုတဲ့သောရရှင်မှာမင်္ဂလာပါတဲ့ကျွန်တော်အခုမလေးရှားမှာပါရခိုင်သားလေးတယောက်ဖြစ်ပါတယ်မလေးရှားမှာကျွန်တော်တို့မြန်မာတွေဒုက္ခရောက်နေပြီးတော့အလုပ်တွေလည်းပိတ်ထားပါတယ်စားရတာလည်းအဆင်မပြေပါဘူး VOA ကိုကုညီတောင်းဆိုပါတယ်ဟုတ်ကဲ့ကျမတို့ကလည်းကြားတွေကနေဒီလိုသောရရှင်ရဲ့စာတွေလွှင့်ပေးတာမျိုးဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေကဖြစ်ပေါ်နေတဲ့သတင်းတွေကိုတင်ဆက်တာမျိုးကလွဲလို့အထူးစိတ်မကောင်းဖြစ်ရပါရဲ့နော် VOA ကိုစာရေးလာကြတဲ့သောရရှင်တွေမှာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိရပါဒီထိကစာတစ်စာကိုအခုဆက်ပြီးတော့ဖော်ပြပေးကြမှာရေနော်မင်္ဂလာပါ VOE အခုကဘာကြီးတွေအပူပင်တွေများနေတဲ့တစ်ချိန်နဲ့မှာ VOE ကတဆင်အကြံပြုနေတာလေးရှိလို့ပါဆိုတော့ရေးလာတဲ့သောရရှင်ကတော့
ဗရိကန်ဆွေရနဲ့အထက်နိုင်ငံကောင်းဆောင်ကြီးတွေအနေနဲ့မြန်မာပြည်ကိုပြည့်စုံမှုပြုလုပ်မယ်ဆိုရင်တိတိကျကျအလင်းထားစစ်စစ်ပြီးတော့ချက်မှတ်စီခြင်းလို့ပါဖြစ်လို့လဲဆိုတော့ US အပအဝင်အတက်နိုင်ငံကြီးတွေကပိတ်ဆို့ကန့်သတ်မှုများလာလေလေအင်းကြီးချင်းမိတ်ဆွေကြီးအတွက်တော့ကြိတ်ပြုံးနေပါပဲ။ဒီမှာပြည်သူနဲ့လက်ရှိပြည်သူအစိုးရအနေနဲ့ကတော့မရှိတာမဆိုင်တာပါဗျာ။ဒါကို VOA ဝိုင်းတော်သားတွေနဲ့အတူဒီမှာပြည်သူတွေလက်ရှိပြည်သူအစိုးရအနေနဲ့သိနေနေမယ်။မပေါင်းခြင်းနဲ့ပြုံးနေရ၊ဉာဏ်ပေနဲ့လည်းရှုနေရအောင်ပါပေါ့။ဟိုနေ့ကကရင်ပြည်နယ်မြို့သစ်တဲတဲ့ကိစ္စလေးကြားသိရတော့ဒီမှာပြည်ဟာမိတ်ဆွေကြီးတို့အတွက်လုံချင်တိုင်းကိုဖြစ်နေပါရောလားဗျာလို့အတွေးဝင်မိပါတယ်။စိတ်တော့မကောင်းပါဘူး။ဒါလဲကိုလူတွေပါလို့ဖြစ်ရတာပါပဲ။ဒီအခြေအနေကနေကျော်လွှားနိုင်ဖို့ဒီမှာပြည်သူတွေကိုအားကိုကိုးနိုင်ဖို့ခေအဆက်ဆက်မိတ်ဆွေကြီးရဲ့ကြီးစိုးပူကြမှုအောက်ဒီမှာပြည်သူနဲ့ပြည်သူအစိုးရများအနေနဲ့မိတ်ဆွေကြီးကိုတရားမျှတတဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနိုင်အောင် US အပါအဝင်အထက်နိုင်ငံကြီးတို့အနေနဲ့ဒီကဘာကဘေးကြီးကိုကြော်လွားပြီးနောက်ပိုင်းမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုကိုလက်ရှိအစိုးရကိုယုံကြည်ခြင်းအားဖြင့်လာလုပ်ပေးကြပါလက်ရှိအစိုးရကိုဝန်းရံပေးစေချင်ပါတယ
်ဟုတ်ကဲ့အနောက်နိုင်ငံတွေကနေပိတ်ဆို့မှုတွေပိုပြီးဖိတိုးလှုပ်လာတဲ့အခါမှာဒီအရှိတ်ဘက်မှာရှိတဲ့အိန္ဒိယနိုင်ငံကြီးရဲ့အမြတ်ထုတ်မှုကိုကြုံတွေ့ရပါလိမ့်မယ်ဆိုပြီးဒီတော်ရရှင်စိတ်ပူပြီးရေးလာတာဖြစ်ပါတယ်ဒီတော့ရှင်က VOA ဝိုင်းတော်သားတွေတင်းရင်တင်းတယ်လို့ကြုံရင်ကြုံတယ်လို့အခွင့်အရေးတာရင်တာတယ်လို့အထက်နိုင်ငံခေါင်းဆောင်များပို့ပြီးတော့ကြားသိအောင်ကူညီပြီးပြောပေးကြပါတယ်။အရင်တော့ကလည်းဝိုင်းတော်သားတွေအနေနဲ့အခွင့်အခါရှိရင်ရှိတယ်လို့ပြောနေကြမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ဆိုရရေးထားပါတယ်။ဟုတ်ကဲ့ပါ VOA သတင်းဌာနအနေနဲ့မြန်မာနိုင်ငံကအရေးကြီးတဲ့သတင်းတွေကိုနိုင်ငံတကာသိရှိဖို့လည်းအင်္ဂလိပ်ဘာသာနဲ့တင်ပြပေးနေတာဖြစ်ပါတယ်နော်။တော်ရှင်ရဲ့ပေးစာတွေကိုဒီပတ်ဒီမှရရချင်ပါတယ်ရှင်။တေးတောင်းရတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမေတ္တာတိလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။မောင်ကြီးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မေတ္တာတိလက်စာကဏ္ဍမှာသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါရှင်ဒီတောင်းလာတဲ့သရရှင်တွေအတွက်မြန်မာပြည်ရှင်တွေဒီပုံနဲ့ဆက်ပြီးတော့ဖျော်ဖြေပေးကြပါလိမ့်ရှင်။ဒီတစ်ပတ်ဒီတောင်းလာတဲ့သရရှင်ကတော့ကြော်စင်ဆိုးဆိုတဲ့သရရှင်မှာ Messenger ကနေပြီးတော့စာရေးပြီးတော့တောင်းဆိုလာတာဖြစ်ပါတယ်။အခြားသရရှင်တွေလည်းသူ့လိုပဲတချင်းတောင်းနေတယ်ဆိုရင်တော့ကျမတို့ရဲ့ Facebook စာမျက်နှာ Messenger ကနေပြီးတော့လာပြီးတော့စာရေးပြီးတော့တချင်းတောင်းနိုင်ပါတယ်လို့တင်ပြပေးကြပါရနော်။ဒီတော့ရှင်ကြော်စင်ဆိုးကကျွန်တော်ကတော့သခိုင်းတိုင်းဒေသကြီးရေဦးမြို့နယ်ဝတ်သဲကြီးရွာကပါတဲ့။လာမယ့်မေလ20ရက်နေ့မှာမွေးနေ့ကျရောက်တဲ့သခိုင်းတိုင်းဒေသကြီးတမူးမြို့နယ်ထင်စင်းရွာတစ်ကျေးရွာကခြေရတဲ့သူမနှင်းဖြိုးဝေရဲ့အသက်20ပြည့်မွေးနေ့လက်ဆောင်ဖြစ်နေဗန်နီဖြိုးရဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကို VOA ကတစ်ဆင့်မွေးနေ့လက်ဆောင်ပေးပို့လိုက်ပါတယ်တဲ့ဟုတ်ကဲ့ထင်စင်းရွာတစ်ကျေးရွာကမနှင်းဖြိုးဝေအတွက်ရေဦးမြို့နယ်ဝတ်သဲကျေးရွာကကိုကျော်စင်ဆိုးမေတ္တာတီလက်ဆောင်ပေးပို့ပါတယ်ရှင်သူတောင်းဆိုထားတဲ့ဗန်နီဖြိုးတီဆိုတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြီးပေးကြပါရယ်နော်မန်နင်းဖြိုးဝင်မင်္ဂလာမွေးနေ့ဖြစ်ပါစေလို့လည်းဆုတောင်းပေးကြပါတယ်တေးတောင်းတဲ့တော်ရရှင်တွေရော VOA တေးချစ်တော်ရရှင်တွေရောဗန်နီဖြိုးတီဆိုထားတဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကိုနှိမ့်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြပါအောင်နော်
Give me a new feeling, and I'm
နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်။ Twitch ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြော်ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင
သတိထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘရာဇီးနိုင်ငံကစံနယပညာရှင်တယောက်ဟာအမေများနေ့မှာစံနယကားနဲ့လှည့်လည်ဖျော်ဖြေခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေရမယ့်စီကန်းကိုလိုက်နာတဲ့လူနှစ်ယောက်စားတောက်နိုင်တဲ့ဖန်လုံးအိမ်လေးတွေကိုနယ်သာလန်နိုင်ငံမှာဖန်တီးလိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ဘရာဇီးနိုင်ငံကဆန်နီယာတီးသူတယောက်ဟာထရက်ကားတစ်စင်းပေါ်ဆန်နီယာချိန်ပြီးအမေများနေ့မှာတဲ့လေဖြောပြေခဲ့ပါတယ်။ Moving Mother Day Concert အမေများနေ့လှည့်လည်ဖြောပြေပွဲလို့နာမည်ပေးထားတဲ့ဒီပွဲကိုဆန်နီယာပညာရှင်ရော်ဒီဂရိုခူနာကတီးခတ်ပေးခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းအိမ်ထဲမှာပိတ်မိနေတဲ့အမေများအတွက်ဖြောပြေပေးခဲ့တာပါ။ဒေသဆိုင်ရာစီးပွားရေးလုပ်ငန်းတွေကလည်းသူ့ဖြောပြေပွဲအတွက်ပူးပေါင်းကူညီပေးခဲ့ပါတယ်။လှည့်လည်ဖြောပြေဖို့လိုအပ်တဲ့ကားကိုကားအယောင်စင်တာကကူညီပေးခဲ့ပြီးဝစ်စုံကိုလည်းစပယ်လိုကအချုပ်သမားတယောက်ကကူညီခဲ့တာပါဒီဖျော်ဖြေမှုဟာအီတလီနိုင်ငံကဖျော်ဖြေမှုတွေကိုအတူယူပြုလုပ်ခဲ့တာဖြစ်ပြီးတော့အမေများနေမှာသားသမီးတွေညီမြင့်တွေနဲ့တီးခြားခွဲနေရတဲ့အမေတွေအဖိုးအဖွားတွေအထူးကြံမှုဝေဒနာကိုတတ်တာစီဖို့ရည်ရွယ်တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုဗစ် -19 ကပ်ရောဂါကာလအတွင်းလူတွေခက်ခွာပွားနေပြီးစားတောက်ဆိုင်မှာညစာထိုင်စားနေလို့နယ်သာလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနှစ်ယောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖမ်းတီးလိုက်ပါတယ်။အပြင်ဘက်မြေကမ်းလေးမှာစတိုင်ကြကြညစာထိုင်စားလို့ရအောင်တီထွင်ထားတာလည်းဖြစ်ပါတယ်။စပွဲထိုးတွေကလက်အိတ်ကြွေနှစ်နှဖုံးကာရံတွေကိုဝတ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလည်းဗိုလ်ပြားရှိကြီးတွေကိုတုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါ။အီဒန်စားတောက်ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးသဘောမျိုးစမ်းကြည့်နိုင်ပါတယ်။တိကျဖန်လုပ်အိမ်လုပ်ငန်းလို့နာမည်ပေးထားပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန့်ရှိဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသိယူနေကြပါတယ်လို့ဒီစားတောက်ဆိုင်ကိုဦးဆောင်သူတို့ကပြောပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးအများပြည်သူထိုင်စားနိုင်တဲ့နေရာတွေကိုတော့အနည်းဆုံးမေလ19ရက်နေ့အထိပေးထားတာပါ။လူတွေကိုခက်ခွက်ခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အသင်းကပြောပါတယ်ရှင
်။အမေရိကန်နိုင်ငံယူတာပြည်နယ်ကကားခိုးမောင်းပြီးလမ်ဘိုမီနီပြိုင်ကားဝယ်ဖို့ထွက်လာခဲ့တဲ့၅နှစ်သားတယောက်အကြောင်းကိုပြောပြပေးပါမယ်။ယူတာပြည်နယ်ကရင်ထင်းရဲတွေဟာအရက်မူးပြီးမောင်းနေတယ်လို့ထင်ရတဲ့ကားတစ်စီးကိုရက်ခိုင်းရာကနေအသက်၅နှစ်အရွယ်ကလေးတစ်ယောက်ကိုရင်မောင်းသူနေရာမှာဖမ်းဆီးရမိခဲ့ပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူဟာမိဘဖြစ်သူတွေနဲ့စကားများပြီးတဲ့နောက်သူတို့ရဲ့ကားကိုခိုးမောင်းလာပြီးကယ်လီဖိုးနီးယားပြည်နယ်ကလမ်ဘိုဂီနီတိုင်ကားဝယ်ဖို့ထွက်လာခဲ့တာလို့ပြောပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူ့အိတ်ထဲမှာအမေရိကန်ဒေါ်လာ3ဒေါ်လာပဲပါတယ်လို့ Twitter မှာထုတ်ပြန်ထားပါတယ်။အဲ့ဒီကလေးနဲ့ရဲတွေစကားပြောတဲ့ဗီဒီယိုကို YouTube Internet စာမျက်နှာပေါ်မှာတင်ခဲ့တဲ့အခါမှာတော့ကြည့်ရှုသူတန်းနဲ့ချီပြီးရှိခဲ့ပါတယ်။အဲ့ဒီကလေးကဘာလုပ်လဲဆိုတဲ့အချက်အလက်အသေးစိတ်တွေကိုတော့ရဲတွေကမထုတ်ပြန်ခဲ့ပါဘူးခင်ဗျာ
နေကရင်းညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဘယ်ကံပြောင်းစုဟာကဘောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးကူးစက်သူဥယျာဉ်တသန်းခွဲနီးပါးနဲ့သေဆုံးသူ 8,900 နီးပါးရှိနေပါပြီကမ္ဘာတော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတဖြည်းဖြည်းချင်းဆက်တိုးနေပြီးတော့အခုဆိုရင်ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 2.6 သန်းကျော်ရှိပြီးတော့သေဆုံးသူကလည်း 3,100 ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ဥရောပဘက်မှာတော့ရုရှားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 9,900 ကျော်ရှိတာကြောင့်အခုဆိုရင်ရုရှားမှာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ 28,000 ကျော်ရှိသွားပြီဖြစ်ပြီးတော့ပြီးခဲ့တဲ့24နာရီအတွင်းမှာနောက်ထပ်94ယောက်သေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူဥယျာဉ်ဟာ 2,600 ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကကိုဗစ် -19 ကာယရောဂါနဲ့ပတ်သက်ပြီးလက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရရဲ့ကိုင်တွယ်ဆောင်ရွက်ပုံတွေကိုရည်ရွယ်ပြီးတော့ဝေဖန်ပြောကြားလိုက်ပါတယ်။ဒီကာယရောဂါကခေါင်းဆောင်လုပ်တဲ့သူအတော်များများဟာသူတို့အလုပ်သူတို့နားလည်သဘောပေါက်ကြတယ်ဆိုတဲ့ထင်မြင်ယူဆချက်တွေကိုလုံးဝခွာခြားပစ်လိုက်ပြီးတာဝန်ရှိတဲ့သူတွေအနေနဲ့လည်းဟန်ဆောင်ပန်ဆောင်တဲ့အောင်မှသူတို့မှတာဝန်ရှိတယ်ဆိုတာကိုမပြောနိုင်တဲ့အဖြစ်မျိုးနဲ့ကြုံကြရတယ်လို့သမ္မတဟောင်းအိုဘားမားကအွန်လိုင်းကနေပြောကြားတဲ့မိန့်ခွန်းမှာအဲ့လိုပြောလိုက်တာဖြစ်ပါတယ်။ဒီနိုင်ငံမှာဒီနေ့တနင်္ဂနွေနေ့ COVID-19 အတည်ပြုလူနာသေ9ယောက်ရှိတယ်လို့အမျိုးသားချမ်းမာရေးကော်မရှင်ကကြေညာပါတယ်9ယောက်ထဲက2ယောက်ကတော့ပြည်ပကူးစက်မှုဖြစ်ပြီးတော့ကျန်တဲ့3ယောက်ကတော့ကူးစက်မှုနှုန်းမြင့်ပါတယ်လို့သတ်မှတ်ထားတဲ့နိုင်ငံအရှေ့မြောက်ပိုင်းကြည်လင်းပြည်နယ်ကဖြစ်ပါတယ်ဒီဒေသမှာရောဂါထိန်းချုပ်ကာကွယ်ရေးအေအေးစီကန်းတွေတင်းကျပ်ထားသလိုလိုအပ်တဲ့ပစ္စည်းတွေဝယ်ယူဖို့တရက်ကိုတအိမ်တောင်လူတယောက်သာအပြင်ထွက်ခွင့်ပြုထားကြောင်းသက်ဆိုင်ရာပြည်နယ်က WeChat စာမျက်နှာမှာဖော်ပြထားပါတယ်စင်ကာပူနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအတည်ပြုလူနာသစ်682ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံသူ18,000ကျော်သွားပြီလို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ဖိလစ်ပိုင်မှာတော့ဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်သူ208ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံသူဟာ12,500ကျော်နဲ့သေဆုံးသူက824ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ပင်လယ်ထဲမှာသတင်းပတ်ပေါင်းများစွာလေးနဲ့မျောပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကခေတင်ပြီးတော့ဗဟန်ကြားကျွန်းကိုပို့ထားတဲ့လူငယ်ဒုက္ခသည်တွေကိုကောက်ဆက်စွာသားခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတွေစီကိုရွှေ့ပြောင်းပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်စခန်းတွေမှာ COVID-19 ကူးစက်မှုအတည်ပြုပြီးတဲ့နောက်စိုးရိမ်မှုတွေရှိနေချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကအဲ့လိုပန်ကြားလိုက်တာဖြစ်ပါတယ်ခင်ဗျာသောရရှင်ရေခုနားဆင်ခဲ့ရတာကတော့ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ရေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.